ချင်းပြည်နယ်တွန်းဆံမြို့နယ်မှာကော်မဆောင်အမျိုးသမီးတဦးကိုဗစ်ရောဂါနဲ့တည်ဆုံခဲ့ပါတယ်။ကိုဗစ်ရောဂါကူးစက်သူများနေတဲ့တွန်းဆံမြို့နယ်မှာကိုဗစ်အတည်ပြုလူနာလောလောဆယ်40ကျော်ရှိနေပါတယ်။ဆေးဝါးနဲ့ကျန်းမာရေးဝန်ထမ်းလိုအပ်ချက်တွေရှိနေတဲ့ချင်းပြည်နယ်အတွင်းကကိုဗစ်ရောဂါကူးစက်မှုနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုအလိမ္မာကတင်ဆက်ပေးပါမယ်ခင်ဗျာ
။ကိုဗစ်အတည်ပြုလူနာတွေများနေတဲ့အတွက်မလိုအပ်ရင်အိမ်ပြန်မထွက်ဖို့ stay at home ကန့်သက်ချက်ထုတ်ထားတဲ့ချင်းပြည်နယ်တွန်းဆံမြို့နယ်အတွင်းမှာကိုဝင်ဆောင်အမျိုးသမီးတဦးကိုဗစ်ကရောဂါနဲ့သေဆုံးခဲ့ပါတယ်။ကိုဝင်၈လောက်လွဲထားရတဲ့38နှစ်အရွယ်အဲ့ဒီအမျိုးသမီးဟာနာတာရှည်ရောဂါအခံမရှိဘဲကိုဗစ်ရောဂါနဲ့သေဆုံးခဲ့တာလို့တွန်းဆံမြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတူက VOA ကိုပြောပါတယ်။သူဟာကြီးကားတိုက်နယ်စေယုံမှာတက်ရောက်ကုသစဉ်သေဆုံးခဲ့တာဖြစ်ပါတယ်
။ဒါပေမဲ့တခါတည်းဆုံးသွားသူကိုဗစ်နဲ့ဆုံးသွားရတဲ့ခါမှာဟောတခါတည်းသူ့ကလေးကိုကြည့်တဲ့ခါမှာသူ့ကလေးနဲ့ပိုက်ချင်မှဆုံးပြီးသား
ကျမရင်းနဲ့အားကစားဝင်ကြီးဌာနက stay at home ထုတ်ပြန်ထားတဲ့မြို့နယ်တွေမှာချင်းပြည်နယ်အတွင်းကတွန်းဆံမြို့နယ်အပြင်တမိုးမြို့နယ်တို့ပါဝင်ပါတယ်။အိန္ဒိယနိုင်ငံနဲ့ချင်းပြည်နယ်နယ်စပ်တွန်းဆံမြို့နယ်ကကြီးခါတိုက်နယ်စေယုံကတာဝန်ခံဆရာဝန်ဟာဌာနသိမ်းမှုစန့်ကျင်နဲ့စီရီယမ်လှုပ်ရှားမှုမှာပါဝင်နေတဲ့အတွက်လှုပ်အားပေးဆရာဝန်တဦးနဲ့သာအဓိကကူတာနေရတာပါ။ပိုးတွေ့လူနာတွေအတွက်လိုအပ်တဲ့စေဝါတွေကိုကျန်းမာရေးဌာနကနေမှာယူထားပြီးအပြင်အလူရှင်တွေရဲ့အကူအညီတွေလည်းလိုအပ်နေတယ်လို့တွန်းဆံမြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတူက VOE ကိုပြောပါတယ်
။ဒီခါကျတော့မီးစက်တွေလိုတယ်အောက်ဆီဂျင်လိုတယ်ဒါပေမဲ့အခုအလုံးရဆန်လို့ဆိုအဲ့ဒါတော့ဆန်ပြလောက်တဲ့ဆန်တယ်။တွန်းဆံမှာကျတော့အရင်ကိုဗစ်ကာလဆူဆောင်းထားတာရှိတယ်ဟိုကအောက်ဆီဂျင်တို့ကျတော့ဆန်ပြတယ်အခုတုံးကမှာအခု43ရောက်ပို့စုရှိတယ်။အဲ့ဒါတော့မှဒီအင်တာရောက်ပါလို့ဆစ်တာမဟုတ်ဘူး။စီရောက်ပြတဲ့လူကိုမတင်ကြတဲ့ဆောင်နဲ့ဆစ်တာ။ဒီတဲ့ချင်းနေရှင်တော့ထပ်တိုးလာမယ့်ချင်းရှိတယ်
။ပိုးတွေ့လူနာ9ဦးကသာဆေးရုံမှာထားရှိပြီးကျန်တဲ့36ဦးကတော့တီးခြားခွဲထားတဲ့ quarantine center မှာထားထားတယ်လို့ပြောပါရယ်။လူနာတွေကိုစောင့်ကြည့်ဖို့အတွက်ရဲနဲ့ဒေသခံလူငယ်တွေကအချိန်ခွဲပြီးတာဝန်ယူထားတယ်လို့လည်းသိရပါရယ်။ပြည်ရဲ့တရင်ပတ်တဲ့ပြည်ရင်းမှာကိုဗစ်ရောဂါပိုးကူးစက်နှုန်းနှစ်ဆတိုးခဲ့ပြီးအခုကူးစက်နေတဲ့ကိုဗစ်အမျိုးအစားဟာအိန္ဒိယနိုင်ငံကလာတဲ့ကူးစက်မြန်ရောဂါပိုးဖြစ်နိုင်တဲ့တန်တရားကြောင့်စစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးက VOE ကိုပြောပါတယ်
။လက်ရှိအနေအထားကတော့ထူးခြားချက်ကရခိုင်ဖက်စာလို့ရှိရင်ပို့ပြီးတော့ကူးစက်မှုကငန်ဆယ်နေသူသဖြင့်ဆိုလို့ရှိရင်ပထမအဦးဆုံး9ယောက်ဖြစ်တယ်3ယောက်ပိုးတွေ့တယ်ဆိုတော့60ယောက်လည်းလုံးပိုးတွေ့နှုန်းကဖြစ်ပါတယ်နောက်တစ်ခါသူ့ရဲ့ contact တွေကိုကျမတို့နောက်ထပ်68ယောက်ဖြစ်တာမှ53ယောက်တွေ့တယ်သာသဖြင့်ဒါကိုကြည့်လိုက်လို့ရှိရင်ကူးစက်မှု transmission ကအလွန်မြန်နေတယ်များနေတယ်ဆိုတော့သိနိုင်တဲ့အတွက်ကြောင့်မို့ဒါဟာဗီဇပြောင်းပို့သူ့သဖြင့်အိန္ဒိယကဗီဇပြောင်းပို့မြန်ဖြစ်နေမလားဆိုတော့ကျမတို့လည်းတန်တရားရှိပါတယ်ဒါနဲ့ပတ်သက်လို့ရှိရင်တော့ဒီတက်ခွဲနမူနာတွေကို reference lab မှာပေးပို့ဖို့ကိစ္စတွေလည်းဆောင်ရွက်နေသလိုပဲဒီကြိုင်နဲ့ထင်ပါလေဒီမှာနိုင်ငံ DMR မှာလည်းဒါတွေကို genetic sequencing လို့ခေါ်တဲ့မျိုးရိုးဗီဇကိုစစ်ဆေးတဲ့ဥစ္စာတွေကိုလည်းလုပ်ဖို့လည်းဆောင်ရွက်နေပါတယ်ဒါကြောင့်မို့ဒီသူတွေအနေနဲ့တော့ပေါ်ဆလို့မြင်ရတဲ့အနေအထားဖြစ်ပါတဲ့
မြန်မာနိုင်ငံမှာပြီးခဲ့တဲ့ကြာသပတေးတွေကအတည်ပြုလူနာ96ယောက်တွေ့ရှိခဲ့ပြီးဒါဟာ February လတရက်နေ့နောက်ပိုင်းအများဆုံးအရေအတွက်ဖြစ်ပါတယ်ကူးစက်သူအများစုကချင်းမိနေတဲ့ကဖြစ်ကြပါတယ်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့မေလ30ရက်8နာရီထုတ်ပြန်ချက်အရတက်ခွဲနမူနာ912ခုကိုစစ်ဆေးရမှာအတည်ပြုလူနာသစ်45ယောက်ရှိခဲ့ပါတယ်။ကိုဗစ်အတည်ပြုလူနာစုစုပေါင်းကတော့134,500ကျော်ဖြစ်ပါတယ်။ဆရာနာသိမ်းခဲ့ပြီးနောက်ဆရာဝန်တွေ၊ဆေးဝန်ထမ်းတွေဆန္ဒပြလို့ပိတ်ထားခဲ့တဲ့ဆေးရုံတွေပြန်လည်လည်ပတ်နေပြီမဲ့အကြမ်းမဖက် CDM လှုပ်ရှားမှုမှာဆရာဝန်အများပြားဆက်လက်ပါဝင်နေသလိုကာကွယ်ဆေးထိုးအစီအစဉ်တွေကိုလည်းကြဲကြဲပြတ်ပြတ်မလုပ်နိုင်သေးပါဘူး။ကိုဗစ်ရောဂါရှိမရှိဓာတ်ခွဲနမူနာနေ့စဉ်စစ်ဆေးနေတဲ့အရေးအတွက်ကလည်းဆရာနာမသိငင်ကထပ်အများကြီးနေသွားပါရဲ့ရှင်
။အလိမ္မာပြောပြပေးခဲ့တာပါခင်ဗျာ။